This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြီးတော့မှကင်းဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဩဂုတ15ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်လုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ15ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စည်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစည်ရေးသတင်းအနေဖြင့် People's Healthcare Network ကလေး၏Station Hospital Northern ကလေးမြို့မြောက်ပိုင်းတိုက်နယ်စေယုံအားအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှု9ကြိမ်မြောက်ပြုလုပ်မှုအပေါ်အပြင်းထန်ကန့်ကွက်ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဩဂုတ်လ17ရက်နေ့ည8:22မိနစ်တွင်စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်း၌ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများဆောင်ရွက်လျက်ရှိသော People's Healthcare Network ကလေး၏ Station Hospital Northern ကလေးမြို့မြောက်ပိုင်းတိုက်နယ်စေယုံPHN ကလေးအားအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့သိရပါဗျ။ PHN ကလေး၏ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းများဆောင်ရွက်လျက်ရှိသောစည်းရုံစည်းကမ်းနေရာများအားအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုများဇက်တိုက်လှုပ်ဆောင်လျက်ရှိရာယခုအချိန်သည်9ကြိမ်မြောက်လေကြောင်းတိုက်ခိုက်ခံရခြင်းဖြစ်တယ်လို့သိရပါဗျ။အကြမ်းဖက်စစ်ကောင်စီ၏အရက်သားပြစ်မှတ်များကိုရည်ရွယ်ချက်ရှိရှိလူမဆန်စွာတိုက်ခိုက်ဖျက်ဆီးလျက်ရှိသောဆက်စုပ်ရုံရှာပွဲကောင်းသည့်လုပ်ရပ်များအားPHN ကလေးမှအပြင်းထန်ကန့်ကွက်ရှုတ်ချကြောင်းနှင့်နေဦးတော်လိုင်း၏အဆုံးသက်တိုက်ပွဲအောင်မြင်ပြီးမြောက်သည့်အထိပြည်သူလူထုနှင့်အတူကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ပါသည်ခင်ဗျာဒုတိယသတင်းအနေဖြင့်ရွေးကောက်ပွဲအတွက်အစည်းအဝေးလုပ်နေတဲ့လိုင်းတရား14ရက်ကွက်ရုံးကိုဖောက်ခွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်တရားမဝင်ရွေးကောက်ပွဲအတွက်အစည်းအဝေးလုပ်နေတဲ့ရန်ကုန်တိုင်းလိုင်းတရားမြို့နယ်14ရက်ကွက်အုပ်ချုပ်ရေးမှူးရုံးကိုမိုင်းနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့မြို့ပြတော်လိုင်းအဖွဲ့တွေကပြောပါတယ်။တရားမဝင်ရွေးကောက်ပွဲအတွက်အစည်းအဝေးလုပ်နေတဲ့အုပ်ချုပ်ရေးအဖွဲ့အတွက်လုံခြုံရေးယူပေးနေတဲ့စစ်သားတွေကိုပြင်းအားမြင့်မိုင်းတွေနဲ့မနေ့ဩဂုတ်လ14ရက်ည10နာရီချိန်မှာဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကြောင့်ရုံးထဲမှာအစည်းအဝေးထိုင်နေသူတွေအပါအဝင်အပြင်ကနေလုံခြုံရေးယူပေးနေတဲ့စစ်သားနဲ့ရဲတွေထိခိုက်မှုရှိခဲ့တယ်လို့သိရပါတယ်။မြို့ပြပျောက်ကြားအဖွဲ့တွေဖောက်ခွဲတိုက်ခိုက်ပြီးချိန်မှာစေအုပ်စုဘက်ကတနက်နဲ့ပြန်လည်ပြစ်ခတ်တာတွေရှိပြီးလူနာတင်ကားရောက်လာတာတွေ့ရတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။ဒီစစ်စင်ရေးကိုမြို့ပြကျွတ်နဲ့မြောက်ကလာပပြည်သူ့ကာကွယ်ရေးအဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးစစ်ကောင်းဆောင်မင်းအောင်လှိုင်အာဏာတည်မြဲရေးလှုပ်ဆောင်မဲ့အတုအယောင်ရွေးကောက်ပွဲအတွက်လှုပ်ဆောင်နေသူတိုင်းဟာမြို့ပြ UG တွေရဲ့ရန်သူဖြစ်တဲ့အတွက်ရွေးကောက်ပွဲအတွက်ကူညီနေသူတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့မြို့ပြကျွတ်အဖွဲ့ကတတိပေးထားပါတယ်ခင်ဗျာဆလဘီ KIA သိမ်းပိုက်ထားတဲ့မန်စီမြို့နယ်မန်ဝင်းကြီးဒေသကိုစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲလင်းရင်နဲ့ဘုံကျဲတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်တွေက KIA တိုက်ခိုက်သိမ်းပိုက်ထားတဲ့မန်စီမြို့နယ်မန်ဝင်းကြီးဒေသကိုစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲလင်းရင်နဲ့ဘုံကျဲတိုက်ခိုက်လာတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်မင်းညသကောင်းကျော်အချိန်မှာတိုက်လေရင်တွေနဲ့လေးကြိမ်ဇက်တိုက်ဘုံတွေကျဲချခဲ့တာကြောင့်အရသာပြည်သူတွေထိခိုက်သေးဆုံးမှုရှိတယ်လို့သိရပေမဲ့အရေးအတွက်အတိအကျနဲ့အခြေအနေအသိစိတ်ကိုမသိရသေးဘူးလို့ဆိုပါတယ်အကြမ်းဖက်စစ်လေရင်တွေဘုံကျဲခဲ့တဲ့နေရာဟာ မန်ဝင်းကြီးဒေတာကောင်းခန့်မှာရှိတဲ့စစ်တပ်စခန်းဟောင်းနေရာနဲ့ဟိုတုံရွာဘက်လိုဒေတာတရင်ရင်းမြစ်တွေကပြောပါတယ်စစ်တပ်ကလေရင်နဲ့ဘုံကျဲသွားတဲ့နေရာတွေဟာတိုက်ပွဲဖြစ်တာမရှိတဲ့အပြင်စီရေးလှုပ်ရှားမှုလည်းမရှိတဲ့ဒေတာတွေလို့လဲဆိုပါတယ်မန်စီမြို့နယ်ဟာ KIA ကအခုနှစ်ဇန်နဝါရီလမှာတင်ပိုက်ခဲ့တဲ့မြို့နယ်တစ်ခုဖြစ်တယ်လို့စီရေးတရင်မှတ်တမ်းတွေအရသိရပါတယ်အကြမ်းဖက်စစ်တပ်ဟာတော်လိုင်းအင်အားစုတွေတင်ပိုက်ထိန်းချုပ်ထားတဲ့ဒေတာတွေကိုဖိအားပေးတဲ့အနေနဲ့လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေပြီးဒီနေ့ဩဂုတ်လ15ရက်မနက်ပိုင်းမှာလဲဗမော်မြို့ကိုလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာဆက်လက်ပြီးမိုးကုံမြို့အရှေ့ပိုင်းကိုစစ်တပ်ကဂျက်ဖိုက်တာနဲ့ဘုံထက်ကျဲတာကြောင့်အရက်သား10ဦးသေဆုံးပြီး9ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမိုးကုံမြို့အရှေ့ပိုင်းကိုအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာနဲ့ဘုံထက်ကျဲတာကြောင့်အရက်သားပြည်သူ10ဦးသေဆုံးခဲ့ပြီးခုနှစ်ဦးဘုံစားထိမှန်ဒဏ်ရာရသွားတယ်လို့တအောင်တက် DNL ကဒီနေ့ဩဂုတ်လ15ရက်မှာထုတ်ပြန်ပါတယ်။မင်းညာ၈နှစ်ခွဲခန့်အချိန်မှာမိုးကုံမြို့အရှေ့ပိုင်းရွှေကူရွက်ကွက်မှာရှိတဲ့လင်းရောင်ကြီးဖုံကြီးကျောင်းကိုစစ်တပ်ကလေကျောင်းကနေပေါင်900ဘုံတစ်လုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံကျရောက်ပောက်ကွဲမှုကြောင့်အရက်သားပြည်သူ10ဦးသေဆုံးခဲ့ပြီးခုနှစ်ဦးဒဏ်ရာရခဲ့တဲ့အပြင်အိမ်ခုနှစ်လုံးလည်းဘုံစားထိမှန်ပျက်စီးခဲ့ရတယ်လို့အသိပေးပါတယ်။ဒေတာတွင်သတင်းတွေအရစစ်တပ်ကဘုံကျဲတိုက်ခိုက်တဲ့ဖုံကြီးကျောင်းဟာစစ်ဘေးရှောင်တွေခိုလုံနေတဲ့ဖုံကြီးကျောင်းဖြစ်ပြီးကိုရင်ငယ်ကလေးငယ်နဲ့မိနေတဲ့ကလေးမိခင်တွေအပါအဝင်10ဦးထပ်မံတေဆုံးခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ဟာအခုဩဂုတ်လ9ရက်နေ့ကလည်းမိုးကုံမြို့အရှေ့ပိုင်းကိုဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ကိုရင်တပားနဲ့ရဲသားပြည်သူ4ဦးတေဆုံးခဲ့ရပြီး2ဦးဒဏ်ရာရခဲ့တယ်လို့ TNL သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်။အကြမ်းဖက်စစ်တပ်ဟာအခုလထဲမှာမိုးကုံမြို့ကို2ကျိန်ကြောင်မဲမြို့မှာ2ကျိန်တီဘောမြို့မှာ2ကျိန်လေချောင်းကနေဘုံကျဲခဲ့တာကြောင့်ကလေး3ဦးယဟန်2ပါအမျိုးသမီး2ဦးအမျိုးသား12ဦးသေဆုံးခဲ့ရပြီးယဟန်2ပါအမျိုးသမီး5ဦးအမျိုးသား14ဦးထိခိုက်ဒဏ်ရာရခဲ့ကအိမ်26လုံးစာတင်ကျောင်း2ကျောင်းကားလေးစီးဆိုင်ကယ်3စီးပျက်စီးခဲ့တယ်လို့လည်းသိရပါတယ်ဒါကြောင့်မိဘပြည်သူများအနေနဲ့အကြမ်းဖက်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ဖို့စီရီတရီအမြဲရှိနေဖို့လိုအပ်ပြီးလေချောင်းရံကနေကာကွယ်နိုင်ဖို့လေချောင်းရံကာကွယ်ရေးဆိုင်ရာနီးလန်းတွေကိုလိုက်နာဆောင်ရွက်ကြဖို့တော်လိုင်းအင်အားစုတွေကသတိပေးနှိုးဆော်ထားပါတယ်ခင်ဗျာယခုနောက်ဆုံးစီရီတရီအနေဖြင့်ပခုတ်ကူခရိုင်လိုကယ်တရင်တဤအပတ်စဉ်နှစ်တင်တန်းစင်းပွဲကိုကျင်းပခဲ့တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဩဂုတ်လ4ရက်နေ့၌မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်အတွင်းရှိမိမိတို့စိုးမိုးနယ်မြေတနေရာတွင်ပခုတ်ကူခရိုင်လိုကယ်တရင်တဤအပတ်စဉ်နှစ်တင်တန်းစင်ပွဲကိုကျင်းပခဲ့ပါတယ်။ယင်းတင်တန်းကို Aquatic People's Defense Force, Turin TR, Handa Pakokku, Six Senses Guerrilla Force, Justice Revolution Force စသည့်တင်တန်းအပတ်စဉ်တင်၌ပါဝင်ပူးပေါင်းအားဖြည့်ခဲ့သောပခုတ်ကူခရိုင်အတွင်းအခြေပြုတော်လိုင်းတပ်ဖွဲ့5ဖွဲ့အပြင် Red Fighter နှင့်ပခုတ်ကူမြို့နယ်ဒေသကာကွယ်တပ်ဖွဲ့စသည့်တပ်ဖွဲ့2ဖွဲ့မှလည်းတင်တန်းအပတ်စဉ်နှစ်တွင်ပါဝင်ပူးပေါင်းခဲ့ပါတယ်။ပခုတ်ကူခရိုင်လိုကယ်တရင်တစ် PDLB အတင်းနှံအပတ်စဉ်နှစ်ကိုတော်လိုင်းတပ်ဖွဲ့9ဖွဲ့မှရဲဘော်ရဲမေ80ဦးခန့်တက်ရောက်ခဲ့ပြီး၎င်းတင်နှံတွင်စစ်ပညာတင်နှံ၊ရုံးပိုင်းဆိုင်ရာတင်နှံ၊ COC 2ရက်ပြည်သူ့စစ်မဟာဗျူဟာနှင့်စစ်ဘက်ဆိုင်ရာခေါင်းဆောင်မှုတင်နှံများကိုရပ်ပေါင်း45ရက်ကြာတင်ကြားခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှာဆက်လက်တင်နေပါတယ်။စီရီသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ15ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမုံပါ။ခုပထမဆုံးတင်ပြပေးမယ့်သတင်းကတော့မန္တလေးဒေသကြားကလနိုင်ငံရေးအစီအမံမူကြမ်းအားစက်တင်ဘာလအတွင်းအတည်ပြုနိုင်ရေးမျှော်မှန်းထားတဲ့သတင်းဖြစ်ပါတယ်။မန္တလေးဒေသကြားကလနိုင်ငံရေးအစီအမံမူကြမ်းကိုစက်တင်ဘာလအတွင်းမှာအတည်ပြုနိုင်ရေးမျှော်မှန်းထားတယ်လို့သိရပါတယ်။မန္တလေးဒေသကြားကလနိုင်ငံရေးအစီအမံမူကြမ်းအားအခန်း12ခန်းနဲ့ရေးဆွဲပြီးဖြစ်ကမကြာမီအတည်ပြုတော့မယ်လို့သိရပါတယ်။ရေးဆွဲပြီးမူကြမ်းကိုမန္တလေးဒေသတော်လိုင်းအင်အားစုနဲ့ပြည်သူများပါဝင် နိုင်ငံတော်ဝန်ရှိဒေါ်လန်သောနိုင်ငံရေးအားစုများသိရှိစေရန်နဲ့ကြံပြုချက်များပေးဖို့နိုင်ရန်အတွက်တရားဝင်ထုတ်ပြန်ထားပြီးဖြစ်ကရရှိပြီးဖြစ်တဲ့ကြံပြုချက်များကိုအခြေခံပြီးမူကြမ်းအားထပ်မံပြင်ဆင်ရေးဆွဲလျက်ရှိတယ်လို့သိရပါဗျ။လက်ရှိမှာအစီအမံမူကြမ်းအား2025ခုနှစ်ဧပြီလ29ရက်မှမေလ23ရက်အထိပြုလုပ်ခဲ့တဲ့လုပ်ငန်းကော်မတီအစည်းအဝေးမှာပြန်လည်သုံးသပ်ပြင်ဆင်မှုများလှုပ်ဆောင်ပြီးဖြစ်ကထပ်မံပြန်လည်သုံးသပ်ပြင်ဆင်မှုများကိုလည်းဇက်တိုက်လှုပ်ဆောင်နေစေဖြစ်တယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးစကိုင်းဖရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းတို့မှတာဝန်ရှိသူများတွေ့ဆုံဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းဖရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းမှတာဝန်ရှိသူများဟာ2025ခုနှစ်ဩဂုတ15ရက်နေ့17နာရီအချိန်မှာ Zoom platform ကတဆင့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာစကိုင်းဖရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုတိယဥက္ကဋ္ဌနဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ပြီးစကိုင်းဖိုရမ်ဖက်ဒရေးရှင်းမှတာဝန်ရှိသူများတက်ရောက်ခဲ့ကြကစကိုင်းဖရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်တွေကိုရှင်းလင်းဆွေးနွေးခဲ့ပါတယ်။အိမ်နောက်တက်ရောက်လာတဲ့စကိုင်းဖိုရမ်ဖက်ဒရေးရှင်းမှတာဝန်ရှိသူများကလည်းစကိုင်းဖရယ်ယူနစ်ဂျာကာလဖွဲ့စည်းပုံခြေကံဥပဒေအရရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်ပူပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးစည်းဝေးကို17နိုင်ခွဲအချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးအဝန်ကြီးဌာနမှမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူများနဲ့လေရင်ပုံးကျဲမှုကြောင့်ဒဏ်ရာရရှိသူများကိုစေကူသားစီများထောက်ပံ့ပေးအပ်တဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးအဝန်ကြီးဌာနမှမြေမြုပ်မိုင်းကြောင့်ထိခိုက်သူများနဲ့လေရင်ပုံကျဲမှုကြောင့်ဒဏ်ရာရရှိသူများကိုစေကူသားစီများထောက်ပံ့ပေးအပ်ခဲ့ပါတယ်။စစ်ကောင်စီမှနေရာအနှံ့လေရင်နဲ့ပုံကျဲလက်နက်ကြီးများနဲ့ပစ်ခတ်မှုကြောင့်ပြည်သူများထိခိုက်သေးဆုံးဒဏ်ရာရရှိခဲ့ရာမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးအဝန်ကြီးဌာနမှမြေမြုပ်မိုင်းကြောင့်ထိခိုက်သူများလေရင်ပုံကျဲမှုကြောင့်ဒဏ်ရာရသူများကိုစေကူသားစီများပေးအပ်ကူညီခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ကူညီမှုများပေးအရာမှညာဒေသအတွက်250ဦး၊ကရင်ပြည်နယ်အတွက်123ဦး၊စုစုပေါင်း383ဦးအားထောက်ပံ့ပေးခဲ့ပြီးထို့သို့ထောက်ပံ့ရန်အတွက်ဝန်ကြီးဌာနမှတော်လန်မွေကမ်ပိန်းမှရရှိတဲ့အလှူငွေများကိုမြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသင်ငယ်ရေးဝန်ကြီးဌာနရဲ့မြို့နယ်တာဝန်ခံများ၊ကရင်မြို့သမီးအစည်းအရုံးတို့မှတဆင့်ပေးအပ်ခဲ့ပါတယ်ရှင်။PIF ထောက်ပို့မိသားစုမှထောက်ပို့တပ်သားဖြင့်ထန်ဆောင်ရန်တပ်သားတွေများဖိတ်ခေါ်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ PIF ထောက်ပို့မိသားစုမှထောက်ပို့တပ်သားဖြင့်ထန်ဆောင်ရန်အတွက်တပ်သားတွေများကိုဖိတ်ခေါ်လျက်ရှိပါတယ်။ We want you ထောက်ပို့တပ်သားဖြင့်တာဝန်ထမ်းဆောင်ရန်သင့်အားလူရှိပါတယ်။စစ်မြေပြင်မှာရန်သူနဲ့မျက်နှာချင်းဆိုင်သူသေးကိုရှင်တိုက်နေရတဲ့လက်နက်ကင်တော်လည်းဟာအရင်အနည်းကြီးပါတယ်။ရှင်မြင့်လာတဲ့တော်လည်းမှာလူတိုင်းတကယ်ကိုကိုယ်စီတာဝန်ယူကြပြီးတွန်းလံခုခံမှာသာလူရပန်းနိုင်အမြန်ရောက်နိုင်မှာဖြစ်ပါတယ်။တင်ကိုယ်တိုင်လက်တွေ့ထောက်ပို့တပ်သားအဖြစ်ပါဝင်မှာလို့ဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်သားတွေကိုထောက်ပို့နိုင်ဖို့တလားလျင်မြန်မာငွေကျပ်3,000၊ထိုင်းငွေဖြင့်ဘတ်300၊နိုင်ငံခြားငွေဖြင့်ဒေါ်လာ20အနည်းဆုံးဖြင့်တာဝန်ထမ်းဆောင်ပါဝင်နိုင်တယ်လို့သိရပါတယ်။ PF အကြောင်းသေးစိတ်ကိုရှင်းရှင်းလင်းလင်းနားလည်စေဖို့ဖော်ပြထားတဲ့ website မှာလည်းဖတ်ရှုနိုင်ပါတယ်ရှင်။နောက်ထပ်တင်ပြပေးအောင်မဲ့တဲ့ရင်ကတော့ပဝင်းချင်းထိန်သိမ်းရေးကဏ္ဍဟာ NLD ဆိုရလက်ထက်မှာလင်းလက်ဆပြုခဲ့တော့လဲစေအောင်စုလက်ထက်မှာမဲမောင်နေတယ်လို့ပြည်တော်စုဝန်ကြီးဒေါက်တာတူကောင်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ပဝင်းချင်းထိန်သိမ်းရေးကဏ္ဍဟာ NLD ဆိုရလက်ထက်မှာလင်းလက်ဆပြုခဲ့ပေမဲ့စေအောင်စုလက်ထက်မှာမဲမောင်နေတယ်လို့တယန်ဇာတနဲ့တဘာဝပဝင်းချင်းထိန်သိမ်းဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာတူကောင်ကဆိုပါတယ်။ပဝင်းချင်းထိန်သိမ်းရေးနဲ့တယန်ဇာတထောက်ယူသုံးစွဲခြင်းသူများကြားဖြစ်နေတဲ့ပြဿနာမှာဒီမိုကရက်တစ်ဆိုရဆိုရင်ပြဿနာဖြစ်ရှိတဲ့နေရာညီမျှမှုဘယ်လက်ရှိပေမဲ့အာဏာရှင်စနစ်အောက်မှာတော့လုပ်ငန်းရှင်တွေကအထက်စီးကအာဏာရှိဆုံးကိုချဉ်ကပ်ပြီးအောက်ခြေပြည်သူနဲ့ဆိုရဝန်ထမ်းတွေကိုနှီးမျိုးစုံနဲ့ဒုက္ခပေးလေရှိတယ်။မြန်မာနိုင်ငံမှာခေတ်ဆက်ဆက်ပတ်ဝန်းကျင်ထိန်သိမ်းရေးကဏ္ဍဆိုရင်ဘယ်အဆိုရမှမျက်နှာမရဘူးပါဘူး။ဒီတော့ NLD ဆိုရလက်ထက်မှာတော့အနှဲငယ်လင်းလက်ဆပြုခဲ့တယ်လို့ပြောရမှာပါ။ဒါပေမဲ့အခုပြန်ပြီးမဲမောင်နေပြီလို့ဆိုပါတယ်။ဂျမစီယုစုဟာဆီယာနာသိမ်းပြီးနောက်တရားစတာထောက်ယူခွင့်ကိုအလွန်ကျွံခွင့်ပြုခဲ့ပြီးပြည်သူဆိုရလက်ထက်တဘာဝပတ်ဝန်းကျင်ထိခိုက်မှုအရရပ်ဆိုင်ထားသောစီမံကိန်းများကိုပြန်လည်စတင်လုပ်ကိုင်ခဲ့ပါတယ်ရှင်။မြန်မာနိုင်ငံဟာကမ္ဘာ့ရန်ပုံငွေရရှိမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်နေတယ်လို့ OCHA ဆိုတဲ့သတင်းကိုတင်ပြပေးပါအောင်မယ်။လူအချက်တွေအဆမတန်များနေတဲ့မြန်မာနိုင်ငံဟာကမ္ဘာရန်ပုံငွေရရှိမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ OCHA ကထုတ်ဖော်ပြောဆိုလိုက်ပါတယ်။နှ 2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်နေတဲ့ရမငွေရဲ့12ရာခိုင်နှုန်းသာသာပဲလက်ရှိချိန်မှရရှိထားတယ်လို့ဆိုပါရယ်လူမှုဘဝကယ်ဆယ်ရေးကူညီတွေတိုးမြှင့်ပေးနိုင်ဖို့နဲ့ထိခိုက်ခံရဆုံးလူအတိုင်းဝန်းစီအရောက်လှမ်းနိုင်ဖို့ရမငွေပုံမရရှိဖို့မဖြစ်မနေလိုအပ်နေပါတယ်လို့လည်းအသိပေးထားပါရယ်ရမငွေဖျက်တောက်ခံရမှုကြောင့်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီရေးခန္ဓာအလုံးမှာရှော့ချခဲ့ရတဲ့အတွက်ထိခိုက်လွယ်တဲ့သူတွေကိုအနေရတွေချာမှပြစ်ထားရတယ်လို့ဖြစ်နေတယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံဟာလူပေါင်းများစွာရဲ့အိုးအိမ်တွေ၊တံမိုးဝဲကျောင်းလုပ်ငန်းတွေနဲ့ဘေးကင်းလုံခြုံတဲ့ခံစားချက်တွေကိုခြေမှဖျက်ဆီးနေတဲ့လက်နက်ကင်ပြိပခါ၊ရေဘေးနဲ့အခြားဘေးအနေရတွေအပါအဝင်ထပ်တလဲလဲခြံရောက်နေတဲ့ဘေးဒုက္ခတွေကြောင့်ကြက်တဲပေါင်းစုံနဲ့ကြုံတွေ့နေရစေလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကထုတ်ပြန်ထားပါတယ်။မလ28ရက်နေ့ကဖြစ်ခဲ့တဲ့ကလေးနံခံရသူတွေကလူဦးရေ 1.3 သန်းနီးပါးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိခဲ့ပြီလို့ဆိုပါတယ်။ဇူလိုင်လ3ရက်နေ့ကလည်းကချင်း၊ကယား၊ကရင်၊မွန်၊ရခိုင်နဲ့ပဲခူးစားတဲ့ဒေသတွေမှာမိုးကြီးရေရှက်မြေပြိုတာတွေကြောင့်မိသားစုတွေဘေးလွရာကိုတိမ်းရှောင်ခဲ့ကြရပြီးနန္ဒရာတွေနဲ့အေးပါတဲ့အခြေခံအဆောက်အုံတွေလည်းပျက်စီးခဲ့ရတယ်လို့သိရပါတယ်။ဒါပေမဲ့ရမငွေမလွန်လောက်တာကြောင့်အကူအညီတွေကိုအေးသွေးပြစ်မိအောင်မပေးနိုင်ခဲ့ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတော်ကနေရဆွန့်ခွာသူဥယေဟာ 3.6 သန်းနီးပါးရှိပြီလို့ခန့်မှန်းရပြီးတိုက်ပွဲတွေကြောင့်ရဲသားတွေဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ရဲသားတွေထိခိုက်သေးခြင်းရတဲ့အတွက်ကာကွယ်စောင့်ရှောက်ပေးရေးဆိုင်ရာအခြေအနေတွေလိုအပ်နေစေလို့သိရပါတယ်ရှင်။မိုးကြီးရာကြောင့်လောက်ကိုင်းမြို့မှာရေကြီးရေလျှပ်မှုတွေဖြစ်ပြီးကားတွေရေစီးနဲ့မျောပါတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။ပြည်ထောင်စုမြန်မာနိုင်ငံအထုဒေတာတရက်မြို့တော်လောက်ကိုင်းမြို့မှာမိုးသည်ထန်စွာရွာသွန်းမှုကြောင့်မြို့ရင်းနေရာချို့မှာရေကြီးရေလျှံမှုတွေဖြစ်ခဲ့ရမှာကားတွေရေစီးနဲ့အတူမျောပါသွားတယ်လို့ကိုကန့် MNDAA သတင်းဌာနတစ်ခုဖြစ်တဲ့တကိုကန့်မှာဖော်ပြထားပါတယ်။အောက်တိုဘာ23ရက်ညနေပိုင်းမှာရုတ်တရက်မိုးသည်ထန်စွာရွာသွန်းမှုကြောင့်လောက်ကိုင်းမြို့ရင်းနေရာချို့မှာရေဘေးအန္တရာယ်နဲ့ကြုံတွေ့ခဲ့ရရာမိနစ်ပိုင်းတွင်အနေမိုင်းနေရာတွေနဲ့လမ်းစုံတွေမှာရေတွေပြည့်ရှင်လာခဲ့ပြီးဈေးဆိုင်တွေနဲ့အိမ်တွေရေနစ်မြုပ်ခါကားအချို့ရေစီးနဲ့အတူမျောပါသွားခဲ့တယ်လို့ဆိုပါတယ်။ရေဘေးအနေဖြစ်နေချိန်မှာလောက်ကိုင်းမြို့တော်အချို့ရေးကော်မတီနဲ့ထုထေတာရေတပ်ဖွဲ့တို့ပူးပေါင်းပြီးကယ်ဆယ်ရေးဖွဲ့တွေနဲ့အတူရေကြီးတဲ့နေရာတွေမှာကယ်ဆယ်လုပ်ငန်းတွေလုံဆောင်ခဲ့တယ်လို့သိရပါတယ်။ရေဘေးအနေကြုံနေသူတွေကိုဘေးကင်းရာနေရာရွှေ့ပြောင်းပေးခဲ့ပြီးနေရာထိုင်ခင်းတွေစီစဉ်ပေးခဲ့တယ်လို့ပြည်သူတွေပိုင်းနဲ့ဖိုးရံပစ္စည်းတွေကိုရွှေ့ပြောင်းပေးခဲ့တာရေစီးနဲ့မျောပါနေတဲ့ကားတွေကိုလည်း green car တွေနဲ့ဆွဲယူပေးခဲ့တယ်လို့တကူကံမှာဖော်ပြထားပါတယ်။ခုလိုချိန်မီကယ်ဆယ်လုပ်ငန်းတွေလှုပ်ဆောင်နိုင်ခဲ့တာကြောင့်လူသေဆုံးမှုမရှိခဲ့ပေမဲ့ဆိုင်ရှင်တဦးကတော့ရွှေငွေ 9,000 ကျော်နဲ့ညီများတဲ့ကျပ်သိမ်းပေါင်းများစွာဆုံးရှုံးခဲ့တယ်လို့ခြားဆိုင်တွေလည်းဆုံးရှုံးမှုတွေရှိခဲ့တယ်လို့သိပေးပါဗျ။လက်ရှိကာလဟာမိုးရာသီကာလဖြစ်တာကြောင့်နေရာနဲ့မှာမိုးသည်ထန်စွာရွာသွန်းမှုတွေဖြစ်နိုင်တာကြောင့်မြို့နေပြည်သူတွေအနေနဲ့ရာသီဥတုအခြေအနေကိုအထူးကူးပြုကြဖို့ရင်းနှီးမြှုပ်နှိုင်တဲ့နေရာတွေအနေဖြစ်နိုင်တဲ့မြေကမ်းဘေးလူနေရာတွေကိုတတ်နိုင်သမျှရှောင်ကျဉ်ကြဖို့လောက်ကိုင်းမြို့တော်အချို့ရေးကော်မတီကတိုက်တွန်းထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မိုင်းလုံမြို့မှာ PSLF TNL တပ်ဖွဲ့ကမူရင်ဆေးဝါးတွေတည်ဆောင်လာတဲ့မျိုးသားတအုပ်နဲ့မျိုးသမီးတအုပ်ကိုဖမ်းဆီးရမိတဲ့သတင်းဖြစ်ပါတယ်။တအောင်ပြည်တမဟာတင်နယ်မြေဖြစ်တဲ့မိုင်းလုံမြို့နယ်မှာ PSLF TNL တပ်ဖွဲ့ကရှောင်းတခင်စစ်ဆေးမှုပြုလုပ်ရကကားနဲ့မူရင်ဆေးဝါးတွေတည်ဆောင်လာတဲ့မျိုးသားတအုပ်နဲ့မျိုးသမီးတအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့ဩဂုတ်လ15ရက်မှာထုတ်ပြန်ပါတယ်။ဩဂုတ်လ12ရက်နေ့နေ့လယ်12နာရီခွဲအချိန်မှာလာရှိုးကနေဆင်းလာတဲ့ကားတစ်စီးကိုစစ်ဆေးရကစိတ်ကြွဆေးပြား 38,800 တင်ဆက်ရမိခဲ့တာလို့ဆိုပါတယ်။ဆိုပါမူရင်ဇင်ဝါရီကိုတည်ဆောင်လာသူတွေဟာအသက်25နှစ်အရွယ်ကိုစောမျိုးနောင်နဲ့အသက်35နှစ်အရွယ်ဒေါ်ဤတန်နာဖြူတို့ဖြစ်ကြပြီးတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကမူရင်ဇင်ဝါတိုက်ဖျက်ရေးဥပဒေနဲ့ညီရေးယူသွားမယ်လို့အသိပေးထားပါတယ်။အခုလတည့်ရနေ့ကလည်းမိုးကုတ်မြို့မှာပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNLA တောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကမူရင်ဇင်ဝါရောင်းဝယ်သူတအုပ်နဲ့၃ဆွဲသူ၃ဦးကိုဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးမှတ်တမ်းနေ့အရသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်ဩဂုတ်လ16ရက်နေ့အတွက်မူလီဝတာခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူးထနိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ် ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တခြားနယ်ကန်တော်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြဆင်းရေပြင်းမြေပြင်းလေဟာအနောက်အနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်တခါတရံ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Radio NUG သောတာဆင်များခင်ဗျာ။အခုတခါတော်လိုင်းကဗျာအစီအစဉ်မှာဝေးရင်သည်ရေးဖွဲ့ထားပြီးဝေဦးမိုးခန်းစားရွတ်ဖတ်ထားတဲ့စစ်ဘေးရှောင်ဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
စစ်ပေးရှောင်ဒါဟာစိန်ပြေတယ်မဟုတ်ဘူးအတက်နဲ့ခန္ဓာကိုဖြစ်တယ်လို့ထုတ်ပိုးပြီးအကြောက်တရားနဲ့ယုံကံကြည်ဆန်တဲ့ဘုံဆန်တွေကြားဆွဲမိတဲ့ကောက်ရိုးတမြင်ဟာလေအနာကံဝမ်းရည်ထက်ပြည့်အရေးကပိုခတ်တော့ညောင်တိမစားလဲလေးတန်နားဆွင့်ရတယ်လူဖြစ်မှားတဲ့ခက်တွေထဲလူဖြစ်ရတဲ့နောင်တနဲ့ခဏခဏပိန့်တက်ချမိအပြစ်ရှိတာဘာတူလဲခုတော့မဝါရေးစာပြစ်ဆုတ်ပံမှာရှင်တန်ခွင့်ရနေတာကပဲခက်ခဲလှတဲ့ဒုံလပတရားလုံးဘာလို့လို့တရားဝေးရင်ဒီ
ဗီဒီယိုညူဂျီတော်ရဆင်များခင်ဗျာအခုတခါအပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့ STB Podcast Friday Season ကိုထုတ်လွှင့်နေတဲ့အခါမှာငွေကြေးစုံလင်းအသုံးပြုနိုင်တဲ့ငွေဥပန်းဆိုတဲ့အကြောင်းအရာကိုကိုပြည်သိမ်းမောင်နဲ့မတ်တန့်ဝေကျော်တို့ကတင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ
။ဤစက်တိစေလုံးနဲ့အမောင်ညာများဆုံးမည်။မင်းနဲ့ပိတ်ပင်လုံးနဲ့အမောင်ညာများဆုံးမည်။ကူကူရရှိနေမယ်။ငါရရှိမှာ
။ဟယ်လိုကိုသိမ်းမောင်ကြီး။အဆင်ပြေလား
။ဟုတ်မတ်တန့်ကြီး။သူမမချစ်တော့တာကလွဲလို့အဆင်ပြေပါတယ
်တကယ်တော့ကိုသိမ်းပါရဲ့တော်လန်ကြီးမှာကိုစီးရဲ့မြင်အထီးကအမလားလဲသိဖို့လိုသေးတတော
်ဟုတ်တယ်ဗျကျွန်တော်စီးတဲ့မြင်ကတော့အထီးပြဘာဖြစ်လို့လဲဆိုတော့သူမကကိုနာမှာအမဆိုရင်မတောင်တန်းတာမကြိုက်ဘူးဆိုလို့လေ
အမေအမေရိုမန်တစ်တွေစမ်းနေပါနဲ့တော်လန်ကြီးမှာကသိမ်းမောင်တို့ကျမတို့တုံးနေတဲ့ SDB အကြောင်းပြောမလို့ပါတော့
ဟုတ်တယ်ဗျကျွန်တော်တို့က SDB ကိုတုံးပြီးဒေါ်လာတွေတောင်ဝင်းနေပြီ SDB အကြောင်းလဲတီးဖို့လိုသေးတယ်ဗ
ျပြောရရင်တော့လွတ်လပ်ဧကန်ရူဘန်ဆိုတာရူဒေါ်လာရင်းကြီးကနေပောက်ဖွားလာတဲ့ပြည်သူဘဏ်ပေါ့စစ်ကောင်စီဟာပြည်တွင်းဘဏ်အကောင့်တွေကိုချုပ်ကင်ပြီးပြည်သူပိုင်းငွေတွေကိုမတရားသိမ်းပိုက်ထိန်းချုပ်နေတဲ့အချိန်မှာပြည်သူဘဏ်ဓာတ်တွေမဆုံးရှုံးရအောင်တော်လန်ရေးကိုလည်းအထောက်ကူရအောင်ထပ်ပေါ်လာတဲ့နီယိုဘန်တစ်ခုပါတော့
နီယိုဘန်ဟုတ်လားနီယိုဘန်ဆိုတာကိုနီယိုပိုင်နဲ့ဘန်မို့လို့ခေါ်တာလားဗ
ျမဟုတ်ပါဘူးတော့ SDB ရဲ့နောက်ခံဟာနွေဦးတော်လန်ရေးဖြစ်တာမို့ SDB ဟာနွေဦးတော်လန်ရေးအင်အားစုတွေကိုအထောက်အကူပြုတဲ့ပြည်သူဘန်သာဖြစ်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရရဲ့ဂျာကာလာဘဟုဘန်အောက်မှာတိုက်ရိုက်အတိမတ်ပြုလဲပတ်နေတဲ့ဘန်မှာတော့ညိုဘန်းလို့ခေါ်တာကအရင်ဘန်စနစ်တွေလိုငွေကြီးလှည့်လည်မှုစနစ်ဟောင်းကိုသုံးတာမျိုးမဟုတ်ပဲခရစ်ပတိုကာရန်စီကိုအခြေခံထားတာကြောင့်ပါတော
့။ဩတိပဲဗျခရစ်ပတိုကာရန်စီအပေါ်အခြေခံထားတော့ဒုက္ခင်းနေနဲ့ဘလော့ချိန်းပေါ်မှာလဲပတ်ပြီးအများပြည်သူလွှဲငွေအံ့ငွေတိုးပွားလာတာနဲ့အမျှဘန်ကလည်းတန်ဖိုးပိုတက်လာတဲ့စနစ်မျိုးညိုဘန်းလို့ခေါ်တာကို
ဟုတ်တယ်တော့အခုဆိုရင်ငွေလွှဲငွေအပ်ငွေထုတ်စနစ်တင်မဟုတ်ပဲ USDT အစီအစဉ်တွေစိတ်ညစ်တဲ့ရာ currency နဲ့ငွေလင်းနိုင်တဲ့အစီအစဉ်တွေ share တုံကင်အစီအစဉ်တွေအပြင်ဟိုတခါပြောတဲ့ airdrop gain တွေပါရှိတာမို့တကယ်ခစ်တစ်စနစ်တစ်ကိုချီမဲ့ຫນွေဥပံမှာတော့
မိုက်တယ်ဗျာဒါကြောင့်မဲကျွန်တော်လဲຫນွေဥပံမှာအခုပဲငွေအပ်လိုက်အောင်မပြော
ဟာကသိန်းမောင်ထောလာပါလားအန်ຫນွေထပ်ဝင်နေပြီနဲ့တူတယ်
ဟုတ်ပါဗျာအန်းတွေဝင်နေမယ်အန်းစရာမရှိတော့ຫນွေဥပံကိုပဲအန်းအဲအဲလေးအာဘီအတိုးတွေပဲ ထုတ်ရတော့မယ်ပြို
့သိမကောင်းပါဘူးကိုသိမောင်ကြီ
းတွေ့ဦးပ
ါဗီဒီယိုညူဂျီမှာဆက်လက်တင်ပြနေပါတယ်ဒီနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လန်အစေးစီစဉ်မှာတော့မောင်လုံးမွေးရေးသားထားတဲ့နိုင်ရန်ကြားကမျက်နှာများဆိုတဲ့အစေးကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ရန်ကြားကမျက်နှာများထောင်ချနေတဲ့မောင်လုံးမွေးရဲ့မိတ်ဆွေညီငယ်တယောက်ထောင်ထဲမှာနေမကောင်းဖြစ်နေတဲ့သတင်းတွေကြားရတယ်။သူဟာဂီတကဗျာမှာဝါသနာထုံပြီးအပြင်မှာလွတ်လွတ်လပ်လပ်နေခဲ့တဲ့လူငယ်တယောက်စပိန်တစည်းနဲ့မိုင်340ကိုနေတိုင်းစီးဖို့တက်ကြွခဲ့တဲ့လူငယ်တယောက်ထောင်ထဲမှာဘဲလုံးနေတက်အောင်နေရှာမှာပါလေလို့မောင်လုံးမွေးတွေးမိတယ်ပြီးခဲ့တဲ့အပတ်ထဲမှာပဲနောက်ထပ်မောင်လုံးမွေးရဲ့မိတ်ဆွေတယောက်ကိုစစ်ကောင်စီကဖမ်းဆီးပြီးထောင်ဒဏ်10နှစ်ချလိုက်တယ်လို့ကြားရပြန်ပါတယ်လက်ထပ်ပြီးကစားလူငယ်တယောက်ဘဝကိုစမတ်ကြကြဖျက်ဆီးပြီးအများကျိုးဆောင်ရွက်တတ်တဲ့လူငယ်တယောက်မိသားစုတောင်ဝန်ချေပြုံတဲ့လူငယ်တယောက်ဒီလိုလူငယ်တယောက်ဟာအကျံပတ်စစ်ကောင်စီရဲ့လူမဆန်တဲ့အပြုမူတွေကိုအနီးကပ်အကျဉ်းချက်ထဲမှာရင်ဆိုင်ရတော့မှာဖြစ်တယ်။ကြ བྱ ာကိုဝါသနာကြီးလာတဲ့မောင်လုံးမွေးမိတ်ဆွေညီငယ်တယောက်ဟာလည်းစစ်အာဏာသိမ်းပြီးကစားမှာပဲဖမ်းဆီးခံခဲ့ရရှာတယ်။သူ့မိသားစုဟာမစုံလင်မပြည့်စုံတဲ့မိသားစုမျိုးထောင်ထဲမှာသူများမျှဝေပေးတာနဲ့ပဲနေထိုင်စားသောက်နေရတယ်ဆိုတဲ့သတင်းတွေဟာမောင်လုံးမွေးကိုစိတ်ထိခိုက်စေခဲ့ပါတယ်။မောင်လုံးမွေးတို့အနေနဲ့လဲထောင်ထဲကိုထောင်ဝင်စားပို့ဖို့ဆိုတာကစိတ်ရှိတိုင်းဆောင်ရွက်နိုင်ကြတာမဟုတ်ပါဘူး။ကျမ်းမာရေးအခက်မကောင်းတဲ့မောင်လုံးမွေးမိတ်ဆွေတယောက်ကတော့ထောင်ထဲမှာဆေးဝါးဆောင်ရှောက်မှုတွေမရလို့အသက်ဆုံးရှုံးခဲ့ရတယ်။သေကန်ဒီမှဆေးရုံကိုခေါ်လာတာတော့အိယာထဲမှာလက်ထိတ်နေ။ဒီမြင်ကွင်းဟာမိသားစုကိုစိတ်နာကျင်စေခဲ့တယ်။တကယ်တော့စစ်ကောင်စီကမတရားဖမ်းဆီးထောင်ချခံထားရတဲ့မောင်လုံးမွေးမိတ်ဆွေတငယ်ချင်းတွေတပည့်တွေတော်တော်များများကိုရှိပါတယ်။သူတို့အားလုံးဟာစစ်တပ်ရဲ့အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော်လှန်ရေးမှာနှီးမျိုးစုံနဲ့ပဝင်ခဲ့ကြတာကြောင့်စစ်ကောင်စီရဲ့ဖမ်းဆီးထောင်ချခြင်းကိုခံနေကြရတယ်။စစ်တပ်အမတန်မာကျောတဲ့ခေါင်းမငုံတက်တဲ့မောင်လုံးမွေးတပည့် CDM ကျောင်းဆရာမလေးဟာလည်းစစ်ကောင်စီရဲ့ထောင်ထဲမှာသူ့ဖမ်းခင်ရစဉ်ကလက်ထိတ်ခတ်ထားခံရတဲ့သူ့ပုံကိုစစ်ကောင်စီဝါဒဖြန့် page တွေမှာမောင်လုံးမွေးမြင်လိုက်ရပါတယ်။အာကတပည့်အာကအမျိုးသမီးပါပဲ။ခေါင်းကုံမော်လို့မျက်နာမှာမဟုတ်မခံတတ်တဲ့သူ့မာနကအထင်းသာပေါ်နေတာကိုတွေ့လိုက်ရပါတယ်။ပညာလဲထူးချွန်ပြီးတော်လည်ရင်းနဲ့ပတ်သက်ရင်ကြောက်စိတ်လုံးဝကင်းမဲ့တဲ့မောင်လုံးမွေးတပည့်လူငယ်တယောက်ဟာလဲစစ်ကောင်စီရဲ့ဖမ်းဆီးမှုကိုခံရပြီးထောင်အနှစ်40ခြားထားခြင်းကိုခံနေရတယ်။တပိတ်တွေမှောက်ကြခြင်းစစ်တပ်ကကြီးအစ်စ်တွေနဲ့ပြစ်နေတဲ့ကြားကနောက်မဆုတ်ပဲလက်သီးလက်မောင်းတန်းပြီးအောနေတဲ့သူနဲ့သူ့တငယ်ချင်းလူငယ်တစုကိုကိုတွေ့မြင်လိုက်ရကလေးကတော်လန်ကြီးဟာအောင်မြင်မယ်လို့မောင်လုံးမွေးယုံကြည်ခဲ့ပါတယ်။မောင်လုံးမွေးမြေပြင်မှာအခက်အခဲဆင်းရဲပင်ပန်းမှုတွေတွေ့ကြုံရတိုင်းသူတို့အကြောင်းကိုတွေးသူတို့မျက်နှာတွေကိုမြင်ရောက်လိုက်ရင်အာအင်တွေပြည်လာသလိုခံစားရစမြဲပါ။မောင်လုံးမွေးတို့ပင်ပန်းဆင်းရဲတာဟာသူတို့တွေရဲ့တော်လန်ကြီးအတွက်ပေးဆက်မှုနဲ့ရှင်ရင်ဘာမှမဟုတ်သေးတာကိုကိုကိုကိုသတိဖော်ပေးရပါလေ။ကြီးစံကြားဘုန်းစံကြားမှာအသက်လူပြေးလွှားနေရတဲ့ဆိုတာအချင်းတော်ထဲမှာနှိမ့်ဆက်ခံနေရတဲ့ဒုက္ခနဲ့စာရင်ဘာမှမဟုတ်သေးဘူးလို့စစ်သားဟောင်းကြီးတူပြောခဲ့တာကိုအမှန်ရမိပါတယ်။တော်လန်ရေးမှာလူမြောက်နေမြင်မှာပင်ပန်းဆင်းရဲဒုက္ခတွေကြုံရလို့စိတ်ညစ်တယ်။စိတ်ပြက်ချင်းနေတယ်ဆိုရင်မျက်စိခဏမှိတ်ထားပြီးနိုင်ရန်ကြားကမျက်နှာတွေကိုမြင်ရောက်ကြည့်ကြပါ။မောင်လုံးမွေးတို့ပြည်သူတရလုံးအလုလုကြမှသာသူတို့တွေဟာစစ်ကောင်စီထောင်ထဲကနေလူမြောက်မှာဖြစ်ပါတယ်။နိုင်ရန်ကြားကမျက်နှာများစွာဟာပြည်သူတွေရဲ့တော်လန်ရေးအောင်မြင်မှုကိုမျှော်လင့်နေကြမှာသိကြပါတယ်။မောင်လုံးမွေးတို့ပြည်သူတရလုံးဆက်စူးစားကြပါစို့မောင်လုံးမွေ
ဒီကနေ့ကတော့ဒီညနေပဲ Radio and News G ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြကြပါစို့ရှင် Radio and News G ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စင်နိုင်ပါပြီရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်